စကိုင်းတိုင်းတွေကခြေဝါတချို့မှာစစ်တပ်ရဲ့စစ်စင်ရေးတွေကြောင့်ဒေသခံတွေစိုးရိမ်ပြီးထွက်ပြေးနေကြရတယ်လို့ကိုယ်တိုင်တိန့်ရှောင်နေတဲ့ရွာသားတချို့ကပြောပါတယ်။စကိုင်းတိုင်းမြင်းမှုမြို့နယ်တွေကစီပင်ကန်သာချောင်းခွေစတဲ့ခြေဝါတွေမှာစစ်တပ်ကဖမ်းဆီးမှုတွေနဲ့ညှဉ်းပန်းနှိပ်စက်မှုတွေရှိတာကြောင့်ဒေသခံရွာသားတွေကြောက်လန့်ပြီးပုန်းရှောင်နေကြတယ်လို့လည်းဒေသခံတဦးကပြောပါတယ်။
ဒီနေ့နေဝါတော့က9နာရီ4နာရီကျော်တော့ဘူး။ဘာဒီထဲမှာဝင်လာတာ။ဒီထဲမှာအဲဒီကနှစ်တပ်ပေါင်းလို့ပြန်ကြည့်နေလာတာ။ပြန်ကြည့်တော့ကျွန်တော်ကတ်လို့နေရတော့ဒီမှာရောသူကမိတယ်လေ။ကိုပန်ကြီးကဟိုနေ့ဒီနေ့ဟိုကျော်တူဆဲခံရတာပဲ။ကလေးရောဇွားပြီးဇွားရည်ရောမန္တလေးတော့ထဲမှာအဲငါတက်ပြက်တက်တယ်နဲ့ခွန်ထွက်ပြေးကြတာပဲ။
မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစန့်ကျင်အုံကြွမှုတွေပေါ်ပေါက်နေရမှာသခိုင်းတိုင်းပါဝင်ဒေသတချို့မှာလက်နက်ကင်ပုံကန်လှုပ်ရှားမှုတွေရှိနေတာကြောင့်စစ်တပ်ကနယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေလုပ်လေရှိပါတယ်စစ်ဆင်ရေးတွေအတွင်ဒေသခံအရပ်သားတွေအပေါ်လူအခွင့်အရေးချိုးဖောက်မှုဆွတ်ဆွဲချက်တွေလည်းပေါ်ထွက်လေရှိပေမဲ့စစ်ကောင်စီဘက်ကငြင်းဆန်နေတယ်လို့လုံခြုံရေးအခြေအနေအရတီးခြားအတည်ပြုဖို့လည်းခက်ခဲနေပါတယ်ခင်ဗျာ
တရားမဝင်